ခုနားဆင်ကြရမှာကတော့ချစ်ကဘာငယ်လေးတဲကချစ်သူများကန္တဖြစ်ပါတယ
်မင်္ဂလာပါတူတူမာလေးတို့ရေဒီနေ့ချစ်ကဘာငယ်လေးကချစ်သူများအစီအစဉ်မှာကြီးမီတင်ဆက်မယ့်အကြောင်းအရာလေးကတော့အလင်းအကြောင်းပဲဖြစ်ပါတယ်ကွယ်အလင်းလို့ဆိုတဲ့သဘောကိုသိပ္ပံအမြင်နဲ့ကြည့်ရင်တန်လက်လိုင်းတစ်မျိုးပဲဖြစ်တယ်။အဲ့ဒါကတော့အလင်းလွတ်ပစ္စည်းဖြစ်တဲ့နေရာကဒုတွေစီကိုဘာကြားကမ်းမှမလို့ပဲဘလောက်ပဲလေးလံတဲ့ခီးအကွာအဝေးကိုမဆိုဖြတ်တန်းရောက်ရှိလမ်းလှိုင်းစွမ်းရှိတယ်။အလင်းဟာစွမ်းအင်တစ်မျိုးဖြစ်တယ်။သူနဲ့ထိတွေ့ရတဲ့အရာတိုင်းကိုအဖြစ်မှန်အတိုင်းပေါ်လွင်လာစေနိုင်တဲ့တတ္တိရှိတယ်။ဒီလိုပေါ်လွင်တယ်လို့ပြောလို့ရခြင်းဟာဒုတွေရဲ့မျက်စိဟာအလင်းကိုမြင်ရတာမဟုတ်ပဲအလင်းကြောင့်ပေါ်လွင်ထင်ရှားလာတဲ့အရာတွေကိုမြင်ရခြင်းသာဖြစ်တယ်။အဲ့ဒီလိုဖြစ်ရခြင်းဟာလေအလင်းထိတွေ့ရတဲ့အရာတွေကမိမိကိုယ်ကိုလာရောက်ရိုက်ခတ်တဲ့အလင်းရောင်တွေဟာမိမိရဲ့အဖြစ်အခြေအသွင်အပြင်နဲ့အညီပြန်လဲထုတ်လွှင့်ပေးလို့ပဲဖြစ်တယ်။အလင်းဟာအဲ့ဒီအရာဝတ္ထုတို့ရဲ့သတင်းအချက်လက်တွေကိုဒုတွေစီပြန်ပြီးသဲဆောင်ပေးလို့သာဒုတွေဟာအဲ့ဒီအသွင်ပြင်တွေကိုတွေ့မြင်သိရှိရခြင်းဖြစ်ပါတယ်ကွယ်။ဒါကြောင့်အလင်းဟာသတင်းအချက်လက်သဲဆောင်ပေးတဲ့အပြင်ကိုယ်တိုင်လည်းသတင်းအချက်လက်အဖြစ်တည်ရှိနေတယ်ဆိုတာကိုမှတ်ယူရမယ်။အလင်းကြောင့်အရာခတ်သိန်းကိုအရှိအတိုင်းအဖြစ်မှန်အခြေအနေကိုတို့တွေတွေ့မြင်သိရှိရခြင်းဖြစ်တယ်။အလင်းဟာတို့တွေရဲ့မျက်စိမှာမြင်နိုင်စွာမရှိတဲ့ဖုံးကွယ်နေတဲ့အရာတွေကိုပေါ်လွင်ထင်ရှားလာနိုင်စွာရှိတာတွေကိုတို့တွေမငင်းနိုင်ပါဘူး။အလင်းရဲ့သဘောတဘာဝကိုအသေးချာလေ့လာကြည့်ရင်သိမ်မွေ့လွန်းလှပါတယ်ကွယ်။အဲ့ဒါကတော့အတန်ဆူညံခြင်းကိုမလုပ်ဘဲစိတ်ငြိမ်တယ်ဆိုတဲ့သဘောတဘာဝကိုတွေ့ရတယ်။မီးမလာရင်တို့တွေမီးဆက်ဖွင့်ကြတယ်အဲ့ဒီမိဆက်ဟာဆူညံနေပေမဲ့အလင်းကတော့မဆူညံဘူးဆိုတာကိုမင်းတို့သတိထားမိကြရဲ့လားကွယ်တနည်းအားဖြင့်ပြောရရင်ဆူညံနေတဲ့မိဆက်ဟာအလင်းမဟုတ်တလို့အလင်းဟာလည်းဆူညံခြင်းမရှိဘူးတူတူမလေးတို့ရေတို့တွေရဲ့ဘဝအသက်တာကိုကြည့်ရင်တို့တွေဟာစိတ်ငြိမ်တဲ့အလင်းမဖြစ်ပဲဆူညံတဲ့မိဆက်တွေဖြစ်နေတယ်နော်တို့တွေဟာမိဆက်မဖြစ်ပဲအလင်းသာဖြစ်တင်တာပါကိုယ်ကိုလာရောက်ထိတွေ့ရိုက်ခတ်တဲ့အလင်းဟာအလုံးစုံမယူထားပဲပြန်ပြီးထုတ်လွှတ်ပေးရမယ်။စောစောကကြီးမီပြောသွားတယ်လို့ဒုတွေဟာအလင်းကြောင့်သာအသွင်ပြင်တွေကိုမြင်တွေ့ရခြင်းဖြစ်တယ်။ဒုတွေဟာမိမိကိုလာထိတွေ့တဲ့အလင်းကိုလုံးဝစုံယူမထားမိမိဝန်းကျင်အလင်းကိုပြန်လွှတ်ပေးရမှာတာဝန်ရှိသူတွေပဲဖြစ်တယ်။တနည်းအားဖြင့်ပြောရရင်ဒုတွေနေထိုင်တဲ့ဝန်းကျင်မှာအလင်းပိတ်ဝတ္ထုတွေမဖြစ်စေဘဲအလင်းပဝတ္ထုများဖြစ်စေရမယ်။လူပေါင်းအဖွဲ့စည်းတည်ရှိနေခြင်းဟာမိမိအတွက်ပဲတကူကောင်းဆန်ဆန်နေထိုင်နေခြင်းမဖြစ်စေဘဲမိမိအလင်းရဲ့စွမ်းပကားတတိတွေကိုဖော်ထုတ်ထင်ရှားစေပြီးအသက်ရှင်သွားရမှာဖြစ်တယ်။လူပေါင်းအဖွဲ့စည်းလို့ဆိုတာကတော့မိမိနေထိုင်ရာပတ်ဝန်းကျင်မှာဆိုတူကောင်းပဲပေါင်းသင်းနေထိုင်ခြင်းဖြစ်တယ်။တူနဲ့တူဆက်ဆက်ဖလဲခြင်းအားဖြင့်အသက်တာကိုပေါ်လွင်စေတဲ့အခြေအနေတရက်ဖြစ်စေတယ်။ဒီနေ့တိုးတက်နေတဲ့ကမ္ဘာကြီးမှာ globalization ဆိုတဲ့စကားမင်းတို့ကြားဘူးကြမှာပါ။အဲ့ဒီအတိတ်ပဲကတော့ကမ္ဘာလုံးဆိုင်ရာအပြန်အလှန်နှိမ့်နွယ်ဆက်ဆက်အကျိုးသက်ရောက်စေခြင်းပဲဖြစ်တယ်။တို့တွေဟာတူးကောင်းတယောက်ကောင်းတတိပုဂ္ဂလသဘောနဲ့နေနေလို့မရတော့ပါဘူးကွယ်။ဘယ်ရာမဆိုတစ်ခုဒီတနေ့တဲကိုပဲတနေရာတဲကိုပဲကွက်ရမြင်နေလို့မရတော့ဘူးလူပောင်အဖွဲ့စည်းဟာအလွန်ရှုပ်ထွေးပြီးအများဆိုတဲ့ဖြစ်ချင်းသဘောဆောင်နေတဲ့ကာလအခြေအနေမျိုးမျိုးဖြစ်နေတယ်လူပောင်အဖွဲ့စည်းအတွင်ပုံကူတဦးနဲ့တဦးလူတစ်မျိုးနဲ့တစ်မျိုးဘာသာတစ်ခုဒီနေထိုင်တက်ရှင်နေထိုင်တဲ့အခြေအနေမျိုးမဖြစ်စေပဲလူမျိုးစုံဘာသာစုံတူတူနဲ့ဆက်ဆက်နှီးနွယ်ရင်အဓိကအခန်းကဏ္ဍကပါဝင်ရမှာဖြစ်တယ်။အပြန်အလှန်ဖလှယ်မှုဟာအရေးကြီးတဲ့အသက်ရှင်ဆက်ဆက်မှုတစ်ခုအနေနဲ့ဖြစ်လာနေပြီဖြစ်တယ်။ကြီးမေတို့ခရစ်တော်ဘုရားကတင်တို့သည်ဤလောကရဲ့အလင်းဖြစ်၏။တောင်ထိပ်၌ တည်သောမြို့ကိုမကွယ်နိုင်စီမီထွန်း၍တောင်စလားအောင်၌ဖုံးထားလိမ့်မရှိအလင်းရစေခြင်းကစီမီခုံပေါ်မှာတင်ထားလိမ့်ရှိ၏ထိုနည်းတူသူတစ်ပါးတို့သည်တင်တို့ရဲ့ကောင်းသောအကျင့်ကိုမြင်၍ကောင်းကင်ဘုံ၌ရှိတော်မူသောတင်တို့အဖ၏ဂုံတော်ကိုချီးမွမ်းစေခြင်းကသူတစ်ပါးရှိ၌တင်တို့၏အလင်းကိုလင်းစေကြလော့လို့သခင်ယေရှုသွန်သင်ထားတယ်။သခင်ယေရှုဖျားဟာသူ့ရဲ့သားမီးများကိုလူပေါင်းဖွဲ့စည်းထဲမှာအလင်းဖြစ်နေရမယ်။သူတစ်ပါးကိုလည်းအလင်းပေးနေရမယ်လို့သွန်သင်နေခြင်းပဲဖြစ်တယ်။အလင်းဟာတောင်စလားနဲ့ဖုံးထားရင်အလင်းပြောက်ွယ်မှာဖြစ်တယ်။ဖျားသခင်ရဲ့သားမီးများဟာမိမိရဲ့အသင်းတော်ထဲမှာပဲလင်းနေရင်အလင်းကိုဖုံးကွယ်သလိုဖြစ်နေမယ်။မိမိရဲ့အလင်းကိုမိမိဝန်းကျင်လူပေါင်းဖွဲ့စည်းမှာလမ်းပြရမှာဖြစ်တယ်။အလင်းဆိုတာမြင်ရဖို့ဖြစ်တယ်။ခရင်ယာဖြစ်ခြင်းဟာလူသားအလုံးပြည့်စုံစွာမြင်ရဖို့ဖြစ်တယ်။တနည်းအားဖြင့်မိမိရဲ့နေထိုင်ကြံ့ကြံ့ပြောဆိုမှုတွေဟာသူတစ်ပါးမြင်နိုင်စရာကောင်းလောက်အောင်ရှိရမယ်။ဒါမှသာမိမိရဲ့အလင်းကိုမြင်လာပြီးမိမိအားဖြင့်မိမိဖျားကိုမြင်နိုင်လာအောင်အလင်းပေးရမယ်။ကယ်တင်ရှင်သတင်းကောင်းကိုသူတစ်ပါးကိုပြောပြရမယ်။အလင်းဟာလမ်းပြဖြစ်တယ်။သင်္ဘောတစည်းဟာလုံခြုံစွာရွက်လွင့်နိုင်ဖို့အလင်းလိုအပ်တယ်။အလင်းဟာသွားရမယ့်လမ်းကိုရှင်းနေအောင်ပြုလုပ်တော့အရာဖြစ်တယ်။ခရိယန်များဟာအခြားသူများရဲ့အလင်းကိုရှင်းလင်းအောင်ပြုလုပ်ပေးရန်တာဝန်ရှိသူများဖြစ်တယ်။အလင်းဟာအချက်ပြမီးလည်းဖြစ်တယ်။ခရိယန်များဟာမိမိတို့နေထိုင်ရာပတ်ဝန်းကျင်လူအဖွဲ့အစည်းအတွင်းမှာမှားယွင်းမှုတွေရှိနေရင်တတိပေးအချက်ပြဖို့တာဝန်ရှိသူတွေဖြစ်တယ်။ဒါမှသာအန်ဒီယေကိုရှောင်တိန်နိုင်ပြီးလုံခြုံတဲ့ဝန်းကျင်ကိုဖန်တီးနိုင်စွမ်းရှိမှာဖြစ်တယ်။ခရစ်တော်ကိုယုံကြည်ခြင်းအသင်းတော်ဘောင်အတွင်းမှာပဲဘာသာထုံးတန်းစဉ်အလားတရားကိုလိုက်လျှောက်နေခြင်းထက်နက်ရှိုင်းတယ်ဆိုတာကိုသတိပြုရမှာဖြစ်တယ်။ခရစ်တော်ကိုယုံကြည်ဝန်ခံခြင်းဟာခရစ်တော်ဖျားကိုနာခံပြီးပတ်ဝန်းကျင်လောကကြီးအတွင်းမှာခရစ်တော်အသက်ရှင်တယ်လို့အသက်ရှင်လိုက်လျှောက်ခြင်းဖြစ်တယ်။တို့တွေယုံကြည်တဲ့ခရစ်တော်ဖျားဟာဘာသာရေးဘောင်အတွင်းမှာရှိတဲ့ခရစ်တော်မဟုတ်ပဲလောကတရားလုံးအတွင်းမှာရှိပြီးလောကီသားအားလုံးအသက်ဆွတ်တော်မူသည့်တန်အောင်ချစ်တဲ့ဖခင်ဖြစ်တယ်။ငါသည်လန်ခီတမန်တရားနဲ့အသက်ဖြစ်တယ်လို့ခရစ်တော်ဖခင်ဟာဆိုထားတယ်။မိမိကိုမြင်ရင်ခမဲတော်ဖခင်ကိုမြင်ရခြင်းဖြစ်တယ်လို့ခရစ်တော်ပြောထားခြင်းဟာခမဲတော်ရဲ့အလင်းကိုလုံးဝအကုန်အစင်ပြန်ထုတ်လွှင့်ပေးတဲ့အလင်းပဝတ္ထုဖြစ်တာကြောင့်ဖြစ်တယ
်။အမောင်တွေကာယံထားတဲ့ဘာကြည့်တယ်သရှင်တော်ဝဲကိုတိုင်းကိုဘွားယုံကံရန်ခက်ခဲတယ်ရင်မဆိုင်တဲ့ဒုက္ခရဲ့ကိုကြံတန်လို့နဲ့ယုံကံရန်ဘုံမနေမြုပ်ခဲ့တယ်အလင်းမရှိခဲ့တဲ့ဘွားဘလို့လုံးပြီးခီးစပ်ဖို့ရှိမဖြစ်လေ